American သမ္မတယူကောက်ပွဲကျင်းပဖို့၃ရက်ဖဲလူတော်ပြီးသမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်သမ္မတအလောင်းဂျိုးဘိုင်ဒန်တို့ကြားဘယ်သူအနိုင်ရရဲဆိုတာယူကောက်ပွဲနေ့မဲယုံတွေအားလုံးပိတ်သွားပြီးတဲ့နောက်ညဘက်မှာချက်ချင်းအပြေထွက်မဲ့အလားအလာမရှိပါဘူးသူတို့နှစ်ယောက်တည်းကတယောက်ပြက်ပြက်သားသားအနိုင်ရမလားဆိုတာကလည်းမသေးချာလှပါဘူးတနိုင်ငံလုံးကောက်ယူတဲ့လူလူသဘောထားစစ်တမ်းတွေမှာဒူးသမ္မတဟောဘိုင်ဒန်ကသမ္မတထရမ့်ထက်ပြင်းပြချင်း၈၀၀ခန့်လုံးပတ်ဝန်းကျင်ထောက်ခံမှုပိုရနေပေမဲ့အပြင်းအထန်ရှင်ပြန်ရမယ့်ပြည်နယ်တွေမှာတော့ထောက်ခံမှုအသာရတာကရာဂိုင်းတို့အနေငယ်ပဲရှိပါတော့တယ်။တနင်္ဂနွေလုံးမဲရည်တွင်းနဲ့တိုက်ရွေးချယ်တာမျိုးမဟုတ်တဲ့အမေရိကန်ရွေးကောက်ပွဲစနစ်မှာအပြင်းအထန်ရှင်ပြန်ရတဲ့ပြည်နယ်မဲတွေကရွေးကောက်ပွဲရလတ်အဆုံးဖြတ်ပေးရမှာအခရာကြပါတယ်။ဒီအခြေအနေကြောင့်ဆန္ဒမဲတွေအားလုံးကိုတရားဝင်ရေတွက်ပြီးအတည်ပြုပြီးချိန်အထိရွေးကောက်ပွဲရလတ်ကိုကြီးညာဖို့နှောင့်နှေးမဲ့အလားလာရှိပါတယ်။သမ္မတထရမ့်ဒါမှမဟုတ်မစ္စတာဘိုင်ဒန်တရားရောက်ရတဲ့မဲရည်တွေကတိတိတတ်တာကွာချားမယ်ဆိုရင်တော့ဘယ်သူအနိုင်ရရဲဆိုတာကိုတေချာပေါက်ကြီးညာနိုင်မှာပါအဲ့လိုမဟုတ်ဘဲတချို့ပြည်နယ်တွေမှာနှစ်ယောက်ကြားမဲအရေးအတွက်သိမကွာဘူးဆိုရင်ဆန္ဒမဲတွေကိုပြန်ရည်တွဲရနိုင်ခြင်းရှိသလိုဥပဒေကြောင်းအရတရားစွဲဆိုတာတွေလည်းရှိလာနိုင်ပါတယ်အဲ့ဒီလိုတရားစွဲဆိုတာမျိုးတွေပြည့်ပြတ်ဖို့အတွက်ကအချိန်အကြာကြီးမဟုတ်ဘူးဆိုရင်တော့သတင်းပတ်အတော်ကြာနိုင်ပါတယ်အခုလက်ရှိမှာကိုပဲစားရိုက်ကမဲပြတာနဲ့ကိုဗစ်ကာယောဂါကာလတခြားစီးကံတွေနဲ့ပတ်သက်ပြီးRepublican နဲ့ Democrat နှစ်ဖက်စလုံးကရှေ့နေပြီးတရားစွဲဆိုထားတာရာပေါင်းများစွာရှိနေပြီးတော့ American ရွေးကောက်ပွဲသမိုင်းမှာတရားစွဲဆိုမှုအများဆုံးရွေးကောက်ပွဲကာလအဖြစ်မှတ်တမ်းဝင်နေပြီဖြစ်ပါတယ်